မင်္ဂလာပါခင်ဗျာ VOA American တန်ကနေအော်တိုပါလ9ရက်ကြာလပတိနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသမှာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်အစီအစဉ်လေးကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ
်ဥပဒေသမားတရားအနေနဲ့ဒီတရားမျှတမှုအတွက်ဒီတောက်လျှောက်ပေါ့လေဟိုကျွန်တော်ဥပဒေသမားတရားဆက်မဖြစ်ခင်အချိန်ရယ်ဆက်လုပ်ခဲ့တယ်ပေါ့နော်
ဒါကတော့သူယုံကြည်ရာကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဦးဆက်မိုးဝေကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ပထမဦးဆုံးတင်ပြပေးချင်တာကတော့အောက်တိုဘာလ10ရက်နေ့ထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာရဲ့ဝေဖန်ချက်ဆောင်ပါကဏ္ဍမှာလက်ထောက်အက်ဒီတာစနစ်စူဒာဧကချိုင်ရေးသားထားတဲ့ဆောင်ပါဖြစ်ပါတယ်လေကျွန်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်ကကျွန်တို့ရဲ့ရဲတပ်ဖွဲ့ပေါ်ယုံကြည်ထားမှုတွေတစားစီကွဲပြတ်သွားစေတယ်ဆိုခေါင်းစဉ်တက်ထားပါတယ်ရင်သုံးဘက်ကျော်အကြာတုံးကလေကျွန်းကမ်းခြေမှာဖြစ်ခဲ့တဲ့လူသတ်မှုနဲ့ပတ်သက်ပြီးမြောင်များစွာသောအလိန်ကောက်တွေအချိုးအကွေ့တွေဖြစ်ခဲ့ပြီးတဲ့နောက်မြမရွှေပြောင်းအလို့သမားလူငယ်နှစ်ယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒါပေမဲ့လူတော်တော်များများကအဲ့ဒီလူငယ်လေးတွေကိုတရားခံအဖြစ်လူစားထိုးခံရသူတွေလို့ယုံကြည်နေကြပါတယ်ဆိုပြီးတော့အစချီရေးသားထားတာပါ။ရဲတပ်ဖွဲ့အနေနဲ့ကိုကိုကိုသာအပြစ်တင်စရာရှိပါတယ်တဲ့။အမှုခင်းတွေကိုကင်တွယ်စစ်ဆေးတဲ့နေရာမှာသူတို့ရဲ့ညံဖင်းအားနည်းချက်တွေကြောင့်လူထုဘက်ကအခုလိုတန်တရားတွေဖြစ်လာရတာပါ။ကာလအတန်ကြာကလေးကပြစ်မှုကနေလွတ်အောင်ငွေနဲ့ဝေနိုင်တဲ့ငွေကြေးချမ်းသာတဲ့ရာဇဝတ်မှုကျူးလွန်သူတွေအစားဆင်းရဲပြီးအာဏာမရှိတဲ့သူတွေကိုဖမ်းဆီးပြီးအပြစ်ပေးတဲ့ဇလန်းတွေရှိနေတယ်လို့ဆိုပါတယ်။တချိန်ကအချင်းဦးစီးဌာနရဲ့ထိတ်တန်းတာဝန်ရှိသူတယောက်ကထောင်လီထဲမှာရှိသူတွေရဲ့ထက်ဝက်ကျော်ဟာကိုစားဝင်ခံရတဲ့ဒဇာကန်တွေဖြစ်ကြတယ်လို့သူထင်တဲ့အကြောင်းရုပ်တံတစ်ခုနဲ့အင်တာဗျူးမှာဖွင့်ချပြောဆိုခဲ့တာကိုဆောင်းပါးရှင်ကထောက်ပြထားပါတယ်။အတူချုပ်ပြီးတော့ပြောရရင်ရဲတပ်ဖွဲ့အပေါ်လူလူရဲ့ယုံကြည်မှုဟာလုံးဝကျဆင်းသွားခဲ့ပါတယ်လို့យေတာထားပါတယ်။ဒီအမှုကိုကင်တွယ်ပုံအမှုတိဆောက်ပုံတွေကိုကြည့်ရခြင်းအပြင်ထိုင်းရဲတပ်ဖွဲ့ကိုပြုပြင်ပြင်ဆင်ဖို့လိုအပ်နေပြီဆိုတာပြသနေတဲ့စာသဖြင့်ရေးသားထားပါတယ်အသေးစိတ်ကို bangkokpost.com မှာဖတ်ရှုနိုင်ပါတယ
်နောက်ဆက်လက်တင်ပြပေးမှာကတော့ Channel News Asia မှာစောင်းပါရှင် Aglit Bunya ရေးသားထားတဲ့စောင်းပါပါထိုင်းဝန်ကြီးချုပ် Prayut Chan Ocha ဟာသူ့ရဲ့မြန်မာနိုင်ငံကိုတွားရောက်မဲ့နိုင်ငံတော်အလဲပတ်ခီးစဉ်ကိုအကြောင်းပြုပြီးမိတ်ဖက်စည်းဝါးရေးဆက်ဆက်မှုကိုပြန်ပြီးအကောင်းလာအောင်လုပ်လိမ့်မယ်လို့យေတာထားပါတယ်။မြန်မာနဲ့ထိုင်းနှစ်နိုင်ငံစလုံးဟာစစ်တပ်ရဲ့ဩဇာအရှိန်အဝါစွပ်ဖက်မှုအောက်ကနေဒီမိုကရေစီစနစ်စီကိုသွားဖို့ကြံရွယ်ထားတဲ့နိုင်ငံတွေဖြစ်ကြပါတယ်။ထိုင်းနိုင်ငံရဲ့ကြာဆင်းနေတဲ့စည်းဝါးရေးဟာမြန်မာနိုင်ငံအပေါ်မှာအမိသဟဲပြုနေရတာပါ။မြန်မာနိုင်ငံကနေလာရောက်အလုပ်လုပ်ကိုင်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအပေါ်မှာလည်းမူတည်ပါတယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်။ခီးစဉ်တွင်မြမပြည်ကတဝယ်ရည်နဲ့စိတ်ကန်းနဲ့ဆက်မှုစုံစီမံကိန်းကြီးလုပ်ကိုင်ရေးအတွက်တည်ကြအောင်ကြိုးပမ်းရမှာဖြစ်ပါတယ်။စစ်ကောင်းဆောင်ကနေအရက်သားဆိုးရအကြီးကဲဖြစ်လာတဲ့ဦးသိန်းစိန်နဲ့တွေ့တဲ့အခါနေဆက်ဒေသကမူရစ်စေဝါကုန်ကူးတဲ့ကိစ္စမြမဆိုးရပေါ်ဆန့်ကျင်တိုက်ခိုက်နေတဲ့သဘုံတွေကိစ္စနဲ့ဒုက္ခတွေတွေအရေးစတာတွေပါဆွေးနွေးကြပါလိမ့်မယ်လို့យေတာထားပါတယ်။ Channel News Asia Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။
နောက်ဆုံးတင်ပြပေးမှာကတော့ကျွန်တော်တို့မြန်မာနိုင်ငံကိုမပြန်နိုင်သေးဘူး we cannot go back to myanmar ဆိုတဲ့ခေါင်းစဉ်နဲ့ foreign policy online မှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံနေဆက်ထိုင်းနိုင်ငံအတွင်းမှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာဒုက္ခသည်တွေ3,200လောက်နေထိုင်နေကြပါတယ်အဲ့ဒီထဲက6,000နီးပါးလောက်ဟာတရားဝင်ဒုက္ခသည်အဖြစ်အတိအမှတ်ပြုလက်မှတ်မရှိတဲ့သူတွေဖြစ်ကြပါတယ်အခုဆိုရင်ဒုက္ခသည်တွေပေါ်ကန့်သတ်ချက်တွေတိုးများလာနေသလိုထိုင်းဆိုရကနေမြန်မာပြည်ဘက်ကိုပြန်ပို့တော့မယ်လို့ပြောဆိုနေတဲ့အတန်တွေကြောင့်ဒုက္ခသည်တွေမှာတော့ကရောက်နေကြရတယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့အဆိုအရဒုက္ခသည်တွေကိုသူတို့သဘောဆန္ဒမပါဘဲနေရက်ကိုပြန်ပို့ခွင့်မရှိဘူးဆိုပေမဲ့ထိုင်းမြန်မာနေဆက်ကတော့ဒုက္ခသည်တွေမှာတော့ရွေးချယ်စရာလမ်းသိမ့်မရှိတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်အစုံကို Foreign Policy Online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ပရဇ်ရခင်ဗျာချင်းတို့ကနိုင်ငံတကာမှာအင်မတန်မျက်နှာငယ်ခဲ့ရတဲ့မြမရွှေပြောင်းအလုသမားတို့ဟာကိုယ်နိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေပြီးဖြစ်တဲ့အတွက်သူတို့ဘဝအခြေအနေဘလောက်တိုးတက်ကောင်းမွန်လာပါသလဲနိုင်ငံတော်ကသူတို့ကိုဘလောက်ထိကာကွယ်စောင့်ရှောက်မှုပေးနိုင်ပလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါသွားရချင်ပါခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သွားရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994fax number 2323955992ဖြစ်ပါတယ်။ email address က burmese@voanews.com ဖြစ်ပါတယ်။ တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 တန်ဖိုင်နဲ့လည်းပြပြနိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်တော့ပါတယ်
လာမယ့်စနေနေ့မှာဥကျော်စံသာတင်ဆက်မဲ့တရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီနေ့မြင့်တွေ့ကျင်ပြတ်မင်း EDM အတုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က BEAT-I-N-G, beating a yaita, netta, A-D-E-A-D, dead, theta, H-O-R-S-E, horse ka, mien, so ro. Sakabait khu long ye, long gao, dhebe ka ro, te ne de mien go, yaita, thabo ba. Khaan jen lo, te ne de mien go, yaita ne de, so yin, yaita lu da le na me, te ne de mien ga ro, bian a te shin la ma ma ho de thabo, pi lu, a jo ma shi de thabo, go, se lo lo shi yin, ba ma go dwe,ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အတိအပရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking.He'd rather die than stop drinking.
မျိုးလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါရခင်ဗျာအခုတော့မြမရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်တက်ဆက်ပေးဖို့အလဲရောက်ပါပြီဥကျော်စံသားကအစီအစဉ်တက်ဆက်ပေးထားတာပါခင်ဗျာ
ကျွန်တော်ဒီနေ့အစီအစဉ်မှာအဓိကဆွေးနွေးချင်တာကမြမနိုင်ငံမှာအကျဉ်းသား3000ကျော်ကိုလွှတ်ပေးတယ်လို့သိရပါတယ်အဲ့ဒီမှာနိုင်ငံရေးအကျဉ်းသားဆိုလို့တယောက်ပဲပါလာတယ်လို့လည်းကြားပါတယ်ဘယ်လိုပဲလှလှအချင်းခံရတဲ့လူတွေလွတ်မြောက်လာတယ်ဆိုတာကျူးစိုသင့်တဲ့သတင်းဖြစ်ပါတယ်။ဒါပေမဲ့တွေ့ရတာကတော့မကြာခင်မှာအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပမယ်။ American သမ္မတ Barack Obama ကိုရင်လာတက်မဲ့အခမ်းအနားတွေရှိနေတော့ဒီဟာနဲ့အချိန်ကြီးလွတ်တယ်လို့တော့လူတိုင်းကသုံးသပ်ကြမှာပါ။သမ္မတရုံးကရာရှိကြီးကျူးရေးထားတဲ့အထက်မှာတော့ထိုက်တင်သောပြစ်ဒဏ်များကြက်ခံပြီးဖြစ်သည့်အပြင်လွှတ်ရတဲ့ရည်ရည်ချက်ထက်မှလည်းတစ်ခါဗာရေးထားတော့တိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်၎င်းအဲ့ဒါကိုဥတည်ပြီးတော့လွှတ်တယ်ဆိုတော့နိုင်ငံရေးအကျဉ်းသားတယောက်သာပါဝင်ပြီးတော့အကျဉ်းသားတွေလွှတ်ပေးတဲ့ဟာဟာတိုင်းရင်းသားညီညွတ်ရေးကိုဘယ်လောက်အထောက်ပံ့ဖြစ်တယ်လဲဆိုတာကိုကျွန်တော်သုံးသပ်စေချင်လို့ပါတယ်ပထမအဆုံးကတော့ကိုသိမ့်နိုင်ရဲ့သဘောထားသိကြပါရခင်ဗျာ
ဒီနိုင်ငံရေးအကျဉ်းသားတွေပါမလာတာဟုတော့ကျွန်တော်အနေနဲ့တော့စိတ်မပါဖြစ်မိပါတယ်ဒီနိုင်ငံရေးယုံကြည်ချက်စိုင်းမီရဲ့အကျိုးဆောင်ရွက်နေတဲ့လူတွေဘာလို့မလွှတ်ပေးကြလဲဆိုတော့ဒီတန်လျာကျွန်တော်စီမှာဟိုရှိတယ်လို့ပြောလို့ရပါပ
ါဒေါက်တာရမျိုးသိရဲ့သဘောထားလည်းသိကြပါရခင်ဗျာ
သမားရဲ့လူငယ်ခွင့်နဲ့လွတ်ပြေးတဲ့ဟိုအခြေအနေရပေါ့လေကျွန်တော်တို့ပြည်တွင်းနိုင်ငံရေးဖြစ်ပေါ်ထွန်းတက်မှုပေါ့လေဒီမိုကရေစီပြည်ပြောင်းလဲရေးနောက်အမျိုးသားပြည်နယ်ပြည်မြေရေးအတွက်ခီရောက်တဲ့ခြေလှမ်းတစ်ခုလို့တော့ကျွန်တော်ကမမြင်ဘူးဗျဟုတ်ပြီတော့လက်ရှိအခြေအနေရရှိလို့ရှိရင်ကျွန်တော်တို့ပြည်တွင်းနိုင်ငံရေးဖြစ်ပေါ်ထွန်းတက်မှုပေါ့လေဒီမိုကရေစီပြည်ပြောင်းလဲရေးနောက်အမျိုးသားပြည်နယ်ပြည်မြေရေးအတွက်ခီရောက်တဲ့ခြေလှမ်းတစ်ခုလို့တော့ကျွန်တော်ကမမြင်ဘူးဗျဟုတ်ပြီတော့လက်ရှိအခြေအနေရရှိလို့ရှိရင်ပေါ့လေဟိုမှာအချင်းတောင်တွေထဲမှာရောတရားရင်ဆိုင်နေရတဲ့ကျွန်တော်တို့တောင်သူလယ်သမားတွေကျွန်တော်တို့တက်ကြွလှူရှားသူတွေနော်ဟိုအဓိကအဖြစ်တော့ပေါ့နိုင်ငံသားဖွင့်ရေးရပိုင်ခွင့်တွေကိုတောင်းဆိုရင်းနဲ့အမှုရင်ဆိုင်နေရတဲ့လူတွေအဲတည်တံ့ကြခံနေရတဲ့လူတွေကိုအဓိကထားပြီးလွတ်ပေးတဲ့အခြေအနေမျိုးမှာပေါ့လေအဲလူငယ်ခွင့်တွေမှာနိုင်ငံရေးကျမတက်ရောက်ပဲပါတယ်ဆိုတာဒါအင်မတန်မှဟိုစိတ်ပျက်စရာကောင်းတဲ့အနေအထားတစ်ခုလို့ကျွန်တော်ကမြင်ပါတယ်ဗ
ျကိုတိတ်နိုင်လို့ဘက်ကရောအာရမှုရှိပါလားဒီကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ဒီမှာရှိနေတဲ့ကမ္ဘာတဲ့နိုင်ငံရေးကျမအရောက်ရှိပါလေအခုတယောက်ညွှတ်လာတာပေါ့ကျွန်တော်တို့ညွှတ်လေးထားတာကတော့ အနည်းဆုံးတော့အယောက်30 40တော့လွတ်လာနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်သူတို့ပဲလေအခုလိုဟိုတယောက်ပဲလွတ်တဲ့အခါကျတော့ဒါကတော်တော်ကိုခုနကကိုရမျိုးတွေပြောသလိုပဲတော်တော်ကိုအချိန်နေဆိုးတဲ့အနေအထားမျိုးရောက်နေပြီလားလို့မေးရနိုင်မယ်ဖြစ်ပါတယ
်အဲ့တော့အယောက်80လောက်ရှိရဲဆိုတာကတော့အာနာပိုင်တွေကကိုတိတ်တိုးဘက်ကကနှစ်ဖက်လုံးနှိမ့်နိုင်ပြီးလက်ခံထားရတဲ့နိုင်ငံအချင်းသားပေါ့
ဟုတ်ပါဦးခင်ဗျာကျွန်တော်တို့ပထမပိုင်းမှာကျွန်တော်တို့နိုင်ငံရေးကိစ္စစီစဉ်ရေးကော်မတီမှာ69ယောက်ရှိတယ်ဆိုတဲ့ကိစ္စကိုတော့လက်ခံလာပါတယ်။နောက်ပိုင်းမှာအခုဒီကြတဲ့ဟိုအပတ်တွင်းမှာပဲဒီအစိုးရဘက်ကအင်တာဗျူးလေးမှာတော့နိုင်ငံရေးကိစ္စမရှိတော့ဘူး။ကြာနေကြတဲ့လူတွေကရာဇဝတ်မှုတစ်ခုခုကျူးလွန်ခဲ့လို့တရားဥပဒေတစ်ခုခုကိုချိုးဖောက်ခဲ့လို့ထိုင်ခံနေရတယ်ဆိုပြီးတော့ပြောသွားတဲ့ကိစ္စမျိုးရှိပါတယ်။ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့တစ်ဖက်နဲ့တစ်ဖက်ကဟိုကျွန်တော်တို့ကပူပေါင်းလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေပါဒါပေမဲ့ဒီအစိုးရဘက်နဲ့ဟိုအဖွဲ့တွေကကျွန်တော်တို့ကနိုင်ငံရေးအချင်းသားဆိုတဲ့တတ်မှတ်ချက်ကဟိုတစ်ဖက်နဲ့တစ်ဖက်နည်းနည်းလေးညီညီလွဲနေတယ်ဆက်ဆက်ကြဲကြဲလွဲနေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လို
ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းတော်ဒီနိုင်ငံရေးအချင်းသားသတ်မှတ်ပုံသတ်မှတ်နည်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအခြေတင်ဖြစ်နေတဲ့ကိစ္စကိုဘယ်လိုမြင်ပါလဲကိုတိတ်တို့ကတော့သူတို့အဆိုပြုတဲ့ဘက်ကသူတို့အမှန်နဲ့ပြောမှာပေါ့လေသူတို့ရှင်းပြမြည်ဆွေးနွေးနေရတာဒေါက်တာရံမျိုးသိန်းသုံးသက်သူတို့အနေနဲ့နိုင်ငံရေးအချင်းသားလို့သတ်မှတ်ကြတာနိုင်ငံရေးအချင်းသားများ AAPP ဘက်ကသတ်မှတ်တာများမှန်သလားသူတို့မျိုးအာဏာပိုင်တွေဘက်ကသတ်မှတ်တာမှန်တယ်ပြောမလားဘယ်လိုမြင်မိပါလဲခင်ဗျာ
ဒီလက်ရှိအာဏာပိုင်တွေအတိုင်းကနိုင်ငံရေးချင်းသားသတ်မှတ်တဲ့ပုံဟာအင်မတန်မှချင်းမြောင်းတာကိုတွေ့ရတယ်ကျွန်တော်ယူဆတော့နိုင်ငံရေးအတွက်ရေးနိုင်ငံသားအတွက်ရေးအတွက်ကိုပါဝင်ဆောင်ရွက်ပြီးတော့ဖန်ဆီးခံရတယ်ရေးယူခံရတယ်ခြေတံသတ်မှတ်ခံရတယ်ဆိုလို့ရှိရင်ဒီလူတွေအားလုံးဟာကျွန်တော်အများကြီးနိုင်ငံရေးချင်းသားပဲအဲ့တော့ခုနပြောသလိုဟိုအစိုးရပြန်နေပြီးတော့ဒီပုံမှန်တွေပေါ်မှာပေါ့လေတော့အခြေခံပြီးတော့နိုင်ငံရေးကျင်းသားဟုတ်တယ်မဟုတ်ဘူးဆိုတာကိုပြောနေတဲ့ဟိုအယူဆကျွန်တော်အများအပြားတကယ်တမ်းကဟိုရင်အစိုးရလက်ထက်တွေကဟိုလမ်းယူလမ်းဟောင်းကြီးပဲလို့ကျွန်တော်မြင်တယ်ဗျအခုအစိုးရအပြောင်းလဲဖြစ်လာပြီးနောက်ပိုင်းမှာဒီနိုင်ငံရေးကျင်းသားသတ်မှတ်တဲ့ပုံစံကိုလည်းပြောင်းလဲပြစ်ဖို့လိုနေတာအဲ3နှစ်ကျော်ပါပြီဒါပေမဲ့ဒီနေ့ဒီအချိန်ကြီးကျွန်တော်အများအပြားအစိုးရအနေနဲ့ဒီနိုင်ငံရေးကျင်းသားအဓိပ္ပာယ်ဖွင့်ဆိုချက်သတ်မှတ်တဲ့နေရာမှာဒီအခြားဖွဲ့စည်းတွေနဲ့ညှိနှိုင်းဆောင်ရွက်တဲ့အပိုင်းမှာအဲရောင်းအားနေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗ
ျဆိုတော့နောက်တစ်ခုကသူတို့ကဒီနိုင်ငံတော်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးတိုင်းရင်းသားစီလုံးညီညွတ်ရေးစသဖြင့်ဒီဟာတွေကိုမျှော်မှန်းပြီးလွှတ်တယ်ဆိုတော့အခုကိုတိတ်နိုင်တို့ဘက်ကအဆိုပြုထားတဲ့နိုင်ငံရေးကျင်းသားလို့သတ်မှတ်ထားတဲ့လူတွေဟာအဲ့လူတွေကိုလွှတ်ပေးလိုက်ရင်နိုင်ငံတော်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးပြည့်ဝင်းသွားမယ်ထင်သလားသူတို့မျိုးတိုင်းရင်းသားညီညွတ်ရေးစလုံးမှုပြည့်စည်သွားမယ်လို့များအာဏာပိုင်တွေစိုးရိမ်နေကြပါလားအဲ့လူတွေဟာဒီလောက်ထိအနေကြီးမားတဲ့လူတွေလို့ထင်ပါလားကိုတိတ်နိုင
်ဟုတ်ကဲ့ကျွန်တော်ဥဒေစီလက်ထက်မှာချိန်ညာတဲ့ဒုညင်းချက်နဲ့တက်တာကိုချိန်ညာတဲ့ချိန်ညာချက်အကုန်လုံးကအတူတူပါပဲအရင်ကလည်းဒီတိုင်းပဲချိန်ညာပါတယ်ဒါပေမဲ့ကျွန်တော်ပြောချင်တာကဒီနိုင်ငံရေးရာထောက်ကြနေတဲ့လူတွေကတိုင်းပြည်ရဲ့ပြည်စည်းရာပြည်စည်းကြောင်းလုံးမမဟုတ်ဘူးဆိုတာကတော့ဒါအသေးကြပါပဲဆိုတော့ကျွန်တော်တို့ဘယ်လိုပဲလွတ်လာလွတ်လာအချင်းသားလေးလွတ်လာကျွန်တော်ကျေးဇူးပါပါဒါပေမဲ့ဒီရာဇဝတ်အချင်းသားလေးတိုင်းနာစည်းရုံးညီညွတ်ရေးအတွက်အထောက်အကူဖြစ်တဲ့လူတွေဖြစ်တယ်ဒီနိုင်ငံရေးသမားတွေကတော့အထောက်အကူမဖြစ်ဘူးဆိုတဲ့ကိစ္စကကိုကိုပိတာနဲ့ကိုတိုင်းတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဆိုတော့ကျွန်တော်တခုဒီနေရာမှာမေးချင်တာကတော်တော်ရမျိုးသိဘယ်လိုမြင်ပါလဲအဲ့တော့ဒီအခုမလွတ်ပြီးပဲထောင်ထဲမှာပဲဆက်လက်ပြီးတော့အချင်းကြခံနေရတဲ့လူတွေတရားရင်ဆောင်နေရတဲ့ပုဂ္ဂိုလ်တွေဒီလူတွေကိုလွှတ်ပေးလိုက်တာမှတိုင်းရင်းသားစီလုံးမျိုးတွေပို့ပြီးတော့သင်းမြတ်လာနိုင်တဲ့အလားအလာရှိရဲတိုင်းပြည်အတွက်ပို့ပြီးကောင်းလာနိုင်တဲ့အလားအလာရှိရဲသားနဲ့အာဏာပိုင်ဟာသူတို့ကိုမလွတ်ထင်ရတာဘာကြောင့်လို့ထင်ပါလဲဒီလူတွေဟာအာဏာပိုင်တွေရဲ့အကျိုးစီးပွားကိုဘယ်ပုံပဲနည်းစိန်ခေါ်နေရလို့များလဲ
ကျွန်တော်မြင်အချင်းတော့လက်ရှိအချိန်မှာနိုင်ငံရေးအချင်းသားကိုပေါ်လေတောင်မှမကြလှုပ်ပေးဖို့လိုအပ်တယ်လို့မြင်နေဗျအဲ့ဒီချက်ကသမရဥပမာနဲ့တွေ့တဲ့အချိန်တုန်းကတော့သမရဥပဒေဆိုင်ရာနေပြုတ်ထားတဲ့ဂရိကဝတ်တွေထဲမှာသူကတစ်ချက်ပါဝင်ဖြစ်ပါတယ်ဒါပေမဲ့လက်ရှိအချိန်မှာသူတို့ကအနောက်နိုင်ငံတွေကိုသူကနိုင်ငံရေးကျင်းသားမရှိတော့ဘူးလို့ပြောနေပြီးတော့တကယ်တမ်းဒီဖောင်တွေထဲမှာနိုင်ငံရေးကျင်းသားတွေကြံနေတာတော်တော်လေးတွေ့ရတယ်ပေါ့လေအဲ့ဒီအခါကျတော့အဓိကပြဿနာကတော့ကျွန်တော်အမြင်အားဖြင့်တော့မှန်ငင်းမြင်တာမှုနဲ့ဂျိုးသားမှုအပိုင်းမှာပေါ့လေအနေချက်ကြီးရှိနေတယ်လို့မြင်နေဗျ
ကျွန်တော်စဉ်းစားမိတာဒီလူတွေကိုမလွှတ်ပေးတာဟာဘာများသူတို့စိုးရင်လို့လဲဒီလူတွေဟာအာဏာပိုင်တွေရဲ့အကျိုးစီးပွားကိုဘယ်လိုဟာလဲစိန်ခေါ်နေသလဲစသဖြင့်ဥပမာအဖြစ်ကျွန်တော်မဖြူနှင်း ထွေးတာအဲ့ဒီအမျိုးသမီးလေးဆိုလို့ရှိရင်အစိုးရစစ်တပ်နဲ့ပူးပေါင်းပြီးလုပ်နေတဲ့စီးပွားရေးလုပ်ငန်းကိုသူကဒါအဖျက်မှောက်လုပ်တဲ့သဘောစိန်ခေါ်တာကိုသူတို့မကျေနပ်သလားအဲ့လိုကျန်တဲ့လူတွေကလွှမ်းခြုံပြီးစဉ်းစားရင်ကိုတိုင်နိုင်ဘယ်လိုမြင်ပါလဲခင်ဗျာအဲ့ချက်ကိုစိန်ခေါ်သလား
ဟုတ်ကဲ့ကျွန်တော်တို့ဒီနှစ်ပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်ယူနီတီရလူတွေဖန်လာလို့ရှိတယ်ဘိုင်မုတ်တဲ့နေရာလူတွေဖန်လာရှိတယ်ခုနပြောသလိုဒီမအာချူနေထွေးတို့လူလူမျိုးတွေဖန်လာရှိတယ်ကိုထေကျော်တို့လူမျိုးဖန်လာလို့ရှိတယ်ဆိုတော့ဟိုတတော်များများကဗျာလမ်းရရင်းနဲ့ဆက်ဆက်ပြီးတော့အလုပ်လုပ်နေတဲ့လူတွေသူကမအဖြူနှင်းထွေးကိုပဲကြည့်ပါဗျာအသေးချွေရကောအတန်းပညာရကောမိကလေးဖြစ်နေတာရောကိစ္စရောဟိုဒီကိစ္စတော့ပြန်ပြီးဆိုးတယ်ဆိုတဲ့ကိစ္စမျိုးကဖြစ်ကုန်မဖြစ်နိုင်ဘူးဆိုတော့လူတိုင်းသိတယ်လေနောက်တစ်ခုကဒီတကယ်ရဲ့ဒီကုမ္ပဏီကရောဒီလိုကြောင်းကားလေးလေးနဲ့ပြေးကြတဲ့ကြက်ကလာမဖြစ်ကြဘူးဆိုတာကျွန်တော်ပြောရတယ်ကြာပြက်ကလာမဖြစ်နိုင်ပါဘူးသူတို့အဲ့တော့ပြက်ကလာမဖြစ်နိုင်တဲ့လူတွေဖြစ်တယ်တစ်ဖက်မှာလည်းမဖြူမီတို့ပြောတယ်ပြက်ကလာဖြစ်ချင်တာမဟုတ်ဘူးသူကကြောင်းကားသမဂ္ဂရေးလုပ်တယ်နော်ဒီနိုင်ငံရဲ့ရေးလုပ်တဲ့လူဆိုတော့အဲ့လိုလူနှစ်ယောက်တဲ့ဂျားထဲမှာဟိုတစ်ဖက်နဲ့တစ်ဖက်ဖြစ်တာမဟုတ်ပဲနဲ့ဂျားတွေကဝင်ပြီးတော့တရားစွဲတာတို့စွဲလိုက်တဲ့အမှုတွေကလည်းဆယ်နှစ်ကျော်ချမှတ်လို့ရတယ်တစ်သက်ကြိုးကြီးချမှတ်လို့ရတယ်ဆိုတော့ကိစ္စမျိုးပုံမှန်လို့စွဲတဲ့ကတော့ဒါကအများပြည်သူနေနိုင်တဲ့ကိစ္စမျိုးဖြစ်တဲ့အတွက်ရှင်းပါလေဒါကတရားလာလားမတရားဘူးလားဆိုတော့ကျွန်တော်တို့ထုတ်ပြောဖို့မလိုတော့ဘူးထင်ပါလိမ့
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားမိရတယ်သမ္မတဥသိန်းစင်ကလူတော်တော်များများအမှတ်ပေးရတယ်ဒီပုဂ္ဂိုလ်ဟာတကယ်ပြုပင်ပြောင်းလဲလူလာတယ်ဆိုတော့သူညီငိုင်းဆွေးနွေးရတဲ့ကာလုံဆိုတဲ့အဖွဲ့ထဲမှာရောဒီနိုင်ငံရေးအကျဉ်းသားတွေကိုတကယ်လှုပ်ပေးမဲ့ကိစ္စကိုမလိုလားတဲ့လူမျိုးများရှိနေလေသလားလဲကျွန်တော်စဉ်းစားမိရတယ်ဒေါက်တာရံမျိုးသိန်းကဘယ်လိုမြင်ပါလဲခင်ဗျာဒီကိစ္စကို
ကျွန်တော်တော့ကာလုံနဲ့ဒီ90ပေးတယ်လို့တော့ကျွန်တော်သိတော့မယူဆဘူးပြတကယ်တမ်းကပေးတင်တာကနိုင်ငံရေးရအထွေထွေလူမျိုးချင်းကောက်ကသဘောမျိုးကိုပေးတင်တယ်အဲ့ဒီအတွက်ဆိုလို့ရှိရင်သမရကကာလုံနဲ့ညှိနှိုင်းရမယ်ပေါ့လေဒါနဲ့လက်ရှိဟိုဆရာပြောတဲ့အချက်မှာဒီဥပဒေအရပြောရင်ပေါ့လေကာလုံနဲ့မညှိနှိုင်းလဲပဲသမရကဒီလူငယ်ကောင်ကိုပေးလို့ရတယ်ပေါ့ဗျာ။ဒါနဲ့အစိုးရဘက်မှာအမြင်ယူဆမတူတဲ့လူတွေရှိကောင်းရှိနိုင်တယ်။သို့တော်လည်းပဲအားလုံးဟာတော့ဟိုတသဘောတည်းပဲ၊ဆန္ဒတစ်ခုတည်းပဲ၊ဆုံးဖြတ်ချက်တစ်ခုတည်းပဲ။အဲ့ဒီပုံမှာရက်တည်ပြီးအလုံးလုံးနေတယ်လို့ကျွန်တော်ကတော့မြင်နေကြ
။ဆိုတော့သမ္မတဥသိန်းစင်ကပို့ပြီးတော့ပျော်ပြောင်းတဲ့သဘောထားရှိတယ်ဆိုတဲ့ကိစ္စကိုတော့တန်တရားရှိသင့်တယ်လို့ထင်ပါလားဒေါက်တာမျိုးသိန်း။အ
ဲကျွန်တော်ကတော့အဲ့ဒါလည်းတန်တရားရှိစရာပဲလို့ကျွန်တော်ကထင်တယ်ဗျ။ဘာဖြစ်လို့လဲဆိုတော့လက်ရှိအစိုးရရဲ့အကောင့်ထဲပုံမှုအပိုင်းတွေကိုသိချဆန်းစစ်လေ့လာကြည့်မယ်ဆိုလို့ရှိရင်ကျွန်တော်အများအပြားတော့ consensus နဲ့အလုံးလုံးနေတဲ့သဘောလို့ကျွန်တော်ထင်တယ်အားလုံးစုပေါင်းပြီးတော့အလုံးလုံးနေတဲ့သဘောလို့ထင်တယ်အဲဒီမှာတူတဲ့သဘောနဲ့တူတဲ့ဆန္ဒနဲ့အကောင့်ထဲပုံနေတဲ့သဘောမဟုတ်ဘူးလို့မြင်တယ်အဲ့ဒီအခါကျတော့ဒီမှာနောက်ဆုံးဒီနိုင်ငံရေးအကျဉ်းသားတွေလှုပ်ဖို့ကိစ္စနိုင်ငံရေးအကျဉ်းသားတွေသတ်မှတ်တဲ့ကိစ္စအားရတွေအားလုံးဟာလည်းပဲအစိုးရတစ်ဖွဲ့လုံးရဲ့သဘောထားလို့ကျွန်တော်ကမြင်တယ်
ကျွန်တော်နောက်ဆုံးမေးချင်တာကတော့ကိုတိတ်နိုင်ကိုဖြစ်ပါတယ်ဒေါက်တာရင်မင်းသိန်းစောစောကပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာနိုင်ငံရေးကြီးတာမရှိတော့ဘူးဆိုပြီးတော့သမ္မတဥသိန်းစင်ဆိုတာနိုင်ငံတကာကိုဒါပြောထားတယ်ပေါ့လေဆိုတော့နိုင်ငံတကာကိုသူတို့ပြောတဲ့စကားကပူပေါက်သလားနိုင်ငံရေးကြီးတာများအကျိုးကိုဆောင်ရွက်နေတဲ့ကိုတိတ်နိုင်တို့အနေနဲ့ကနိုင်ငံရေးကြီးတာရှိပါတယ်ဆိုတဲ့စကားနိုင်ငံတကာနားရဲကိုပေါက်အောင်ဘယ်လောက်ဆောင်ရွက်နိုင်ပါလဲခင်ဗျာဟုတ်ကဲ့
ကျွန်တော်တို့ကတော့ဒီနည်းမျိုးစုံနဲ့တော့ကျွန်တော်ဆောင်ရွက်နေတယ်လို့ပြောလို့ရပါတယ်ကျွန်တော်ကဆက်ပြီးတော့တင်ပြသွားမယ်တခြားသောနေကြီးရဲ့ကြီးများမှာလွတ်လာမလားဆောက်ပြောရလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းကမျော်လင့်ပါလားခင်ဗျာမကြခင်ဒီကျန်းနိုင်ငံအကျဉ်းသားတွေလွတ်လာမယ်လို့ရော
သမရဥပမာရဲ့ကျွန်တော်တို့နိုဝင်ဘာခီးစဉ်မတိုင်ခင်မှာတော့ဟိုနိုင်ငံအကျဉ်းသားအတော်များများလွတ်လာမယ်လို့မျှော်လင့်တယ်အဲ့လိုမလွတ်လာခဲ့ရင်လည်းအမေရိကန်ဆိုရနေတဲ့နိုင်ငံအကျဉ်းသားတွေကိစ္စကိုအထူးအလေးထားပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထပ်သွင်းစဉ်းစားပြင်နေလို့ကျွန်တော်ကမြင်ပါတယ်ဗ
ျညီမရေးသုံးသက်ချက်အစီအစဉ်ကိုဦးကျော်ဇန်သားကအစီအစဉ်တင်ဆက်ထားတာပါအခုတော့သူယုံကြည်ရအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ကျွန်တော်အဓိကယုံကြည်တဲ့အကြောင်းအရာတော့ဥပမာငါလုပ်နေတာဒီတရားမျှတမှုပေါ့နော်ဥပဒေသမားတရားအနေနဲ့ဒီတရားမျှတမှုအတွက်ဒီတောက်လျှောက်ပေါ့လေဟိုကျွန်တော်ဥပဒေသမားတယောက်ဆက်မဖြစ်ခင်အချင်းရတယ်အစားလုပ်ခဲ့တယ်ပေါ့နော်အဲ့ဒီလိုလုပ်တဲ့အခါမှာအဓိကအခုမြန်မာပြည်မှာဆိုရင်ဒီ တရားမျှတမှုနဲ့ဆက်ဆက်ပြီးတော့မှဒီဥပဒေထောက်ကူပြုလုပ်ငန်းတွေကိုလုပ်ဆောင်နေတာရှိတယ်။နောက်ပြီးတော့အဲဒီအရမှာတစ်ဆင့်ဒီတရားမျှတမှုကတစ်ဆင့်ဒီဥပဒေစိုးမိုးရေးဒီမြန်မာပြည်မှာဖြစ်ထွန်းလာဖို့ပေါ့လေ။အဲတော့ဥပဒေစိုးမိုးရေးအတွက်ဆိုရင်တော့ကျွန်တော်ဒီအဓိကယုံကြည်တဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီဒီမိုကရေစီနဲ့ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့အဘယ်ဒီဥပဒေပြည်အုပ်ချုပ်ရေးတရားစီရင်မှန်တိုင်းကြီးကအပြန်အလှန်ထိကြမှုရှိဖို့အထူးသဖြင့်တော့ဒီဟိုဥပဒေမှာတရားနည်းတရားတော်ရှင်းနေတရားနည်းယုံကြည်ရတော့ကိုပုံမှုကောင်းမွန်တဲ့ဒီလွတ်လပ်တဲ့ဒီတရားမျှတတဲ့ Independent Judiciary ကိုအဲ့လိုမျိုးတရားစီရင်တစ်ခုဖြစ်လာဖို့ဟိုစူးစမ်းနေကြအပိုင်းပေါ့နော်။ဟိုတနင်္ဂနွေလုံးတိုင်းနိုင်ငံဆိုရင်လည်းကျွန်တော်တို့ဒီဟိုဥပဒေထောက်ကူပြုလုပ်ငန်းတွေကိုနှိပ်ထွက်ပေါ့လေဒီရှင်းနေရှိရဲ့ဖွဲ့စည်းရေးအားရအားလုံးပေါ့ပြီးတော့မြန်မာဥပဒေထောက်ကူပြုကွန်ရက်ဆိုပြီးတော့ကျွန်တော်ဖွဲ့စည်းပြီးတော့မှတနင်္ဂနွေလုံးတိုင်းတာအနေနဲ့ဒီစင်းရနံပါတ်တဲ့သူတွေကိုဥပဒေထောက်ကူပြုပေးခြင်းအားဖြင့်တရားမျှတမှုပေါ်ဆောင်နဲ့လုပ်ငန်းတွေအဲ့ဒီမှာတစ်ဆင့်ဥပဒေစိုးမိုးရေးဒီပုံမှုဖြစ်ထွန်းလာဖို့ပေါ့လေအဲ့ဒီဟာတွေတော့ဒါကျွန်တော်တို့ဒီကိုယ့်ရဲ့ယုံကြည်ချက်နဲ့ညီလှူဆောင်တာရှိရောအဲ့လိုလှူဆောင်တဲ့အခါမှာလည်းဒီခုနဒီဥပဒေစိုးမိုးရေးလုပ်ငန်းဖြစ်ဖို့ခုနဥပဒေထောက်ကူပြုပေးတဲ့အခါမှာဒီစင်းရနံပါတ်တဲ့သူတွေနောက်တစ်ချက်ကဒီမှာဆိုရင်ဒီအမြေကိစ္စတွေပါတယ်ပေါ့လေအဲ့လိုမျိုးတွေကျွန်တော်တို့ကနေပြီးတော့ဒီဥပဒေကိုတက်တဲ့ညာရဲ့နဲ့ဥပဒေထောက်ကူပြုလုပ်ငန်းနဲ့လှုပ်ဆောင်ပေးခြင်းအဖြစ်ပုံမကောင်းမွန်တဲ့ဒီမြန်မာပြည်ရဲ့ဒီဥပဒေစိုးမိုးရေးလုပ်ငန်းစဉ်ဖြစ်ဖို့ဒါကျွန်တော်တို့လုပ်တယ်ပေါ့နော်အဲ့ဒါတော့အဓိကကျွန်တော်တို့ယုံကြည်တဲ့အချက်ပါဒီဟာကိုအခြေခံပြီးတော့မှတရားမျှတမှုဖြစ်ဖို့ဒီတန်တူညီညာမှုခွင့်ရည်တွေရဖို့အဲ့တော့ဒီမှာလည်းခုနပြောခဲ့သလိုဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအာမခံချက်တွေရဖို့ပေါ့နိုင်ငံသားခွင့်ရည်နဲ့ပတ်သက်ပြီးရဖို့အဲဒီလောက်ဆောင်ရရှိပါတယ်အဓိကကျွန်တော်တို့အာရုံစူးစိုက်ပြီးလုပ်တဲ့အခါမှာကျွန်တော်အနေနဲ့ကျွန်တော် law firm အနေနဲ့လုပ်တာတွေကတော့ဒီအဓိကဒီပြည်သူ့ရဲ့အသိပညာပေးလုပ်ငန်းလုပ်တာပေါ့လေဒီနိုင်ငံသားခွင့်ရနဲ့ပတ်သက်တာဖွဲ့စည်းပုံအခြေခံဥပဒေမှာပါတယ်ပါတယ်နိုင်ငံတကာသူ့ခွင့်ရကြီးညာစာတမ်းမှာပါတယ်ပါတယ်အဲဒီချက်တွေအခြေခံပြီးလုပ်တာတွေရှိတယ်နောက်တစ်ခုကလေယာဉ်ကြီးအလုပ်သမားနဲ့ပတ်သက်တာတွေအာရုံစူးစိုက်ပြီးလုပ်ဆောင်ရရှိတယ်အဲ့ဒီအမှတစ်ဆင့်ဒီကျွန်တော်တို့ dialogue culture လို့ခေါ်တဲ့ democratic dialogue culture ပေါ့ဒီ democracy ရင်ကျေးမှုဖွင့်ထိုးလာပြီးတော့မြန်မာပြည်မှာပုံမှုအေဂျင့်နဲ့ခုနဒီစေတနာရှိတော့လဲပဲခုန conflict တွေရှိတော့လဲပဲခုနဒီတွေ့ဆုံဆွေးနွေးတဲ့နီလန်းအဖြစ်နဲ့ပို့ပြီးတော့ဒီ democracy ရင်ကျေးမှုထွန်းကားပြီးတော့ဒီဥပဒေစိုးမိုးရေးလုပ်ငန်းတွေဖြစ်ပေါ်လေအဲ့ဒီဟာလေးကိုကျွန်တော်အဓိကဆိုင်မှာလုပ်ခဲ့တာပေါ့။တရားမျှတမှုအတွက်လုပ်တယ်။အဲ့တရားမျှတမှုကတစ်ဆင့်ဒီဥပဒေစိုးမိုးရေးလုပ်ငန်းစဉ်တွေကိုအထောက်အကူပြုတာတွေကိုကျွန်တော်သွားမြဲဆိုတာလေးကိုကျွန်တော်ယုံကြည်တဲ့ဆိုတဲ့အနေနဲ့ပြင်ပြပေးတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဗီဒီယိုမြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရနေပါပြီဖတ်ရှုရမယ့်လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်ဒါအပြင် Facebook YouTube စာမျက်နှာတွေမှာလည်းပြန်လည်ဖတ်ရှုလို့ရပါပြီခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားကမကြသေးခင်ကပဲအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကိုအင်ပီရိုကိုဖိတ်ခေါ်ပြီးတော့ကြိုဆိုဧကန်ခဲ့ပါတယ်မတူကွဲပြားတဲ့ရိုးရာအစဉ်လာတွေယုံကြည်မှုနောက်ခံတွေနဲ့ဒီမိုကရေစီတိုင်းပြည်ကြီးနှစ်ခုကခေါင်းဆောင်တွေဟာဆိုရင်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံတည်းအတွက်သာမကကဘာကြီးအတွက်ပါအကျိုးကျေးဇူးရရှိစေဖို့လက်တွဲဆောင်ရွက်နိုင်မယ့်မိတ်ဆွေတွေအဖြစ်အမြင်တွေကိုဖလှယ်ခဲ့ကြတယ်လို့အင်ဂျူရောကြေညာချက်မှာဖော်ပြထားပါဗျ။အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုမှာမတူတဲ့သမိုင်းကြောင်းတွေရှိကြတာပါ။ဒါပေမဲ့လို့လည်းနှစ်နိုင်ငံစလုံးမှာတိုင်းပြည်ထူထောင်ခဲ့ကြတဲ့ခေါင်းဆောင်တွေကတော့တိုင်းသူပြည်သားအားလုံးကိုယ်ကျမကိုယ်ဖန်တီးခွင့်နဲ့ကိုယ်ရည်မှန်းချက်တွေကိုအကောင့်ထက်ဖော်ခွင့်မျိုးလိုအာမခံချက်တွေအပြည့်အဝရရှိအောင်ကြိုးပမ်းဆောင်ရွက်ပေးခဲ့ကြပါဗျ။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ကြားမဟာဗျူဟာကျတဲ့ဆက်ဆံရေးဟာဆိုရင်လေဒီမိုကရေစီလွတ်လပ်ခွင့်တွေနဲ့အတူညီမျှတဲ့အခွင့်အလမ်းတွေပံ့ပိုးတဲ့အစီအစဉ်အပေါ်မှာအခြေခံပါတယ်။ဒါ့အပြင်အမေရိကန်နဲ့အိန္ဒိယနိုင်ငံကြားမှာကုန်သွယ်မှုပညာတော်သင်နဲ့သိပ္ပံဘာသာရပ်လိုကဏ္ဍတွေအပါအဝင်ကဏ္ဍတော်တော်များများမှာလည်းချိတ်ဆက်လှုပ်ဆောင်နေခဲ့ကြတာပါ။ မဟာဗျူဟာမြောက်ဆက်ဆံရေးမှာတော့ငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်ပူးပေါင်းဆောင်ရွက်တာပဲဖြစ်ပါတယ်။အကြမ်းဖက်မှုတွေရဲ့ချိန်ချမှုအန္တရာယ်တွေကိုတိုက်ဖျက်ဖို့နှစ်နိုင်ငံပြည်ရင်းလုံခြုံရေးနဲ့နိုင်ငံသားတွေတိုက်ခိုက်ခံရမယ့်အရေးကနေလုံခြုံစေဖို့တစ်ချိန်တည်းမှာပဲလူသားချင်းစာနာထောက်ထားရမယ့်ကပ်ဘေးဒုက္ခတွေနဲ့အကျက်တဲတွေကိုတုံ့ပြန်ဆောင်ရွက်တဲ့နေရာမှာလက်တွဲလှုပ်ဆောင်တာဖြစ်တယ်လို့လည်းအမေရိကန်သမ္မတအိမ်ဘူရောကပြောပါဗျာ။ဒါ့အပြင်နျူကလ িয়ার လက်နက်တွေမပြန့်ပွားအောင်တားဆီးထိန်းသိမ်းဖို့အတွက်ကိုလည်းနှစ်နိုင်ငံစလုံးကတန်ဋိဌာန်ချထားတာဖြစ်ပါတယ်။အမေရိကန်အနေနဲ့ကမ္ဘာကြီးမှာတရားဥပဒေစိုးမိုးရေးအတွက်လွတ်လပ်ပွင့်လင်းပြီးတော့အားလုံးပါဝင်နိုင်တဲ့မူကိုအားပေးသလိုပြုပြင်ပြောင်းလဲလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအလဲမှာအိန္ဒိယနိုင်ငံကပုံမတော်ဝင်ယူလာတာကိုလည်းထောက်ခံခဲ့ပါတယ်။ရာသီဥတုဖောက်ပြန်မှုတွေဟာလည်းအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံစလုံးအတွက်စိုးရိမ်စရာကိစ္စပါ။နှစ်နိုင်ငံစလုံးအနေနဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေအတားအဆီးမရှိဖြစ်ပျက်နေတာတွေနောက်ဆက်တွဲရိုက်ခတ်လာမယ့်အခြေအနေတွေကိုရင်ဆိုင်ဖို့လည်းကြိုးပမ်းသွားကြမှာပါ။နှစ်နိုင်ငံစလုံးကပြည်သူတွေတာယာဝါပြောရေးအတွက်ဆောင်ရွက်ပေးတဲ့နေရာမှာလဲစီးပွားရေးဖွံ့ဖြိုးမှုတွေဟာအိန္ဒိယရောအမေရိကန်အတွက်ပါအရေးပါပါတယ်။ပုံမတာယာတဲ့ဘဝတွေရရှိဖို့ပညာရေးဟာလဲလိုအပ်တယ်လို့အမေရိကန်ကတော့အိန္ဒိယနဲ့ပညာရေးကျွမ်းကျင်မှုဘ ഹു တုဒ္ဒစာတာတွေကိုအပြန်အလှန်ဖလှယ်နေတာပါ။လုံခြုံတည်ငြိမ်ရေးနဲ့ကမ္ဘာစီးပွားရေးအတွက်အထောက်ပံ့ဖြစ်စေဖို့ဒါမကနှစ်နိုင်ငံလူထုနဲ့ကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်လဲရရှိတည်တတ်မဲ့မိတ်ဆွေတွေဖြစ်စေဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနှစ်နိုင်ငံစလုံးကအကြိုးပမ်းနေကြတာလည်းဖြစ်ပါလေရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့အာဖို့ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ။ VOA ရဲ့ကြာသပတေးနေ့မနက်ပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ကျွန်တော်တို့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုကိုဆမ်မိုဝေကကြီးညာပေးသွားမှာပါခင်ဗျာ
။အသက်32နှစ်အရွယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာအများပြည်သူတွေရဲ့မြင်ကွင်းကနေပျောက်နေကြတလားကျော်ရှိနေပါပြီ။ဒီတော့အတွင်းမှာမြောက်ကိုရီးယားရဲ့ထိတ်တန့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာတောင်ကိုရီးယားနိုင်ငံကိုရှောင်းရခင်ရောက်ရှိနေပြီးညဉ့်ညိုင်းကိစ္စနဲ့ပတ်သက်ပြီးတော့အရေးမွေပြောဆိုနေပါတယ်။အခုလိုမြောက်ကိုရီးယားခေါင်းဆောင်အများပြည်သူရဲ့မြင်ကွင်းကနေပျောက်နေကြကြောင်းအာဏာသိမ်းမှုဖြစ်သလား၊ကျန်းမာရေးမကောင်းလို့လား၊ပြည်တွင်းစစ်များဖြစ်နေသလားဆိုတဲ့ကောလာဟလတွေဖြစ်ပေါ်နေပါတယ်။သူ့ရဲ့ဖခင်ကင်ဂျုံအီရဲ့အရိုက်ယာကို2011ခုနှစ်မှာဆက်ခံခဲ့တဲ့ကင်ဂျုံအွန်းကိုနောက်ဆုံးအဖြစ်စက်တင်ဘာ3ရက်နေ့ကမြင်တွေ့ခဲ့ရတာပါ။အဲ့ဒီတော့ကသူအနှစ်သက်ဆုံးဖြစ်တဲ့မိုရန်ဘုံအမည်ရှိတေဂီတာအဖွဲ့ဖြော်ပြပွဲကိုတက်ရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။အဲဒီတေဂီတာအဖွဲ့ကအမျိုးသမီး9ယောက်ပါဝင်သည့်ဆိုတာဖြစ်ပြီးတော့အားလုံးကိုကင်ဂျုံအွန်းကိုယ်တိုင်ရွေးချယ်ခဲ့တာလို့ဆိုပါတယ်။မြောက်ကိုရီးယားလွှတ်တော်ခေါ်ယူကျင်းပတဲ့စက်တင်ဘာ26ရက်နေ့ကကင်ဂျုံအွန်းမတက်ရောက်ခဲ့ပါဘူး။အဲဒီမှာမီဒီယာတွေကစတင်ပြီးတော့သတိပြုမိခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးနောက်ဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်ဂျီဟောင်ပါရာယွတ်ချန်အိုချာဟာသူ့ရဲ့ပထမဦးဆုံးနိုင်ငံရေးချခီးစဉ်ဖြစ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကို2ရက်ကြာတရားဝင်အလဲပတ်ခီးဖြစ်ဒီနေ့ရောက်ရှိလာမှာဖြစ်ပါတယ်။ခီးစဉ်တွင်ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအဆင့်မြင့်ကုန်သွယ်ရေးလုံခြုံရေးနဲ့ရွှေပြောင်းလုံသမားရေးကိစ္စတွေကိုမြန်မာခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်တွေထူထပ်တဲ့နေရာမှာအင်အားပြင်းထန်တဲ့မြေငြင်းလှုပ်ခတ်ခဲ့ရမှာလူတအူးသေဆုံးပြီးတော့300ကျော်ဒဏ်ရာရရှိသွားပါတယ်ခင်ဗျာ။
သတင်းကျဉ်းချုပ်ကိုကိုဆမ်မိုဝေကကြေညာခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်မှုကမဲ့ရင်ချင်းနိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ကျွန်တော်ကတော့အအောင်ပါဒီမနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေတက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာတောတာရှင်တွေအားလုံးမင်္ဂလာပေါင်းတဲ့ပြည့်စုံတဲ့မနေ့ခင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.